ဒီကနေ့အမေရိကန်အောက်လွှတ်တော်မှာမြန်မာပေါ်ပိတ်ဆို့ရေးယူမယ်ဥပဒေငူကျန်းပြင်ဆင်ချက်တွေကိုတရားဥပဒေဖြင့်ကြားထမ်းနိုင်ဖို့နယ်ခွဲဆုံးဖြတ်ဖို့ရှိနေပါတယ်။မြန်မာစစ်ဘုတ်ချုပ်ဒေသမကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပါတိမတ်ထားအရေးယူဖို့ထပ်မံပြင်ဆင်ထားတဲ့ဘာမာအက်2019နဲ့မြန်မာနိုင်ငံအခြေနာများကူညီဆောက်ရှောက်ရေးဥပဒေငူကျန်းဘာမာပေါ်လစ်တီကယ်ပရီဇနာ င်ရွက်နေတဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့အမှုဆောင်ညွှန်ကြားမှု Simon Billiness ကပြောရည်ကိုပြောပါတယ
် Right now yes the House of Representatives is scheduled a full floor vote on
the Doma Bama Act 2019ကိုကံကွက်မဲ့သူရှိအတိအကျပြဌာန်းတမဖို့ကြိုးစားနေကြပါတယ်ဒီဥပဒေမူကြမ်းဟာမြန်မာစစ်တပ်အစိုးရအရာရှိတွေပေါ်ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုချမှတ်ရုံမဟုတ်ဘဲစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကိုလည်းပြစ်မှတ်ထားတန်ခတ်မှာဖြစ်ပါတယ
်ဇူလိုင်လတုန်းကအောက်လွတ်တော်မှာအတိအကျပြဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိန့်ဥပဒေမူကြမ်းမှာမြန်မာကိုပိတ်ဆို့အရေးယူတဲ့ Burma Act 2019ဥပဒေမူကြမ်းကိုပြင်ဆင်ချက်အနေနဲ့ထည့်သွင်းအတိအကျထားပြီးဖြစ်ပါတယ်ဒါပေမဲ့အခုအောက်လွတ်တော်မှာဒီဥပဒေမူကြမ်းကိုထပ်ပြီးမဲခွဲဆုံးဖြတ်တာဟာတိတဲ့ဥပဒေအဖြစ်ပြဋ္ဌာန်းဖို့အတွက်စူးစမ်းတာဖြစ်ကြောင်း Simon Billiness ကပြောပါတယ်
။ What's coming up to a vote in the House tomorrow is this freestanding
အခုတော့မနေ့ကမဲခွဲဆုံးဖြတ်ကြမှာဖြစ်တာက Burma Act 2019ကိုတိကျဥပဒေမူကြမ်းအဖြစ်အတည်ပြုဖို့ဖြစ်ပါတယ်။အောက်လွတ်တော်တစ်ခုလုံးအနေနဲ့မြန်မာကိုပိတ်ဆို့ရေးရဘလောက်ထိထောက်ခံကြလဲဆိုတာပြသဖို့ဖြစ်ပါတယ်။အလုံးစိတ်ဝင်စားဖို့ကောင်းတဲ့အချက်ကမနေ့ကအောက်လွတ်တော်မှာပဲဒီဥပဒေကြမ်းကိုမဲခွဲဆုံးဖြတ်တုန်းကရခဲ့တဲ့မဲရည်အတွက်နှိုင်းရှင်ကြည့်ရမယ့်အချက်ဖြစ်ပါတယ
်။အထက်လွတ်တော်မှာတော့ Burma Human Rights and Freedom Act ဆိုတဲ့မူကြမ်းရှိနေပါတယ်။ဒီကနေ့အောက်လွတ်တော်မှာမဲခွဲဆုံးဖြတ်မယ့်မြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းအနေနဲ့ပတ်သက်လို့ AI နိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ကြီးရဲ့အာရှဆိုင်ရာတာဝန်ခံ Francisco Vanscomi ကလည်းအခုလိုပြောပါတယ
်။ You know, they've always been trying to get pressure on Burma, but I think tomorrow's vote, particularly the one on the Burma Act, is about signaling to the Senate.
အောက်လွတ်တော်အမတ်တွေအနေနဲ့မြန်မာကိုအမြဲပဲဖိအားပေးနေတာပါ။မနေ့ကမှမဲခွဲဆုံးဖြတ်မယ့်အထူးသဖြင့်ဥပဒေမူကြမ်းတွေကတခုဖြစ်တဲ့ Burma Act ဟာမြန်မာနဲ့ပတ်သက်လို့ American လွှတ်တော်အနေနဲ့တတန်လေးဖြစ်ဖို့အထက်လွှတ်တော်ကိုအချက်ပေးလိုက်တာဖြစ်ပါတယ်။နောက် Burma Political Prisoner Assistant Act လို့နာမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတည်ထောင်ခွဲထုတ်ထားတာကိုကြည့်ရင်လူရင်းကြအကျက်အသေးဖြင့်မြန်မာနိုင်ငံတွင်ဖြစ်နေတဲ့အခြားလူ့အခွင့်အရေးချိုးဖောက်မှုတွေကို American လွှတ်တော်ကစောင့်ကြည့်နေတယ်ဆိုတာပြသနေပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအမေရိကန်ကဦးစားပေးဆောင်ရွက်နေတယ်ဆိုတာကိုလည်းပြသတာဖြစ်ပါတယ်
။ Burma Act 2019ဥပဒေကြမ်းမှာပါဝင်တဲ့အချက်တွေကတော့မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220တန်းပါဝင်တဲ့ဘတ်ဂျက်ရထားတဲ့နဲ့မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်အရေးယူဖို့ထည့်သွင်းဖော်ပြထားပါတယ်။ဒီမူကြမ်းကိုအောက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရှိဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနကဥက္ကဋ္ဌဟောင်း Republican အမတ် Steve Chapo တို့ကဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။Burma Political Prisoner Assistant L လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကိုတော့ American Outlook တော်နိုင်ငံသားကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlook တော်အမတ် Andy Levine နဲ့ Missouri ပြည်နယ် Republican Outlook တော်အမတ် Anna Wigner တို့ကလည်းဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းထဲမှာတော့မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုထောက်ပံ့ပေးရင်ဒါ့အပြင်ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးပေးဖို့ဒီဥပဒေကြမ်းမှာထည့်သွင်းဖော်ပြထားပါတယ်ရှင်